အမေရိကန်ပြည်အောင်စုတက်ဆက်ပြင်းတွေကတာမဏိအဆုတ်နဲ့လူသားလို့လူသီးများနဲ့တကလုံးနှီးပါမလှုပ်ရှားနိုင်တဲ့ပိုလီယိုရောဂါသည်ပေါ်အလက်ဇန္ဒားဟာအသက်88နှစ်အရွယ်မှာကွယ်လွန်သွားကြောင်းသူ့ရဲ့မိသားစုနဲ့ရန်ကုန်ကိုရှာဖွေဝက်ဆိုက်ကသတင်းထုတ်ပြန်ပါတယ်။အလက်ဇန္ဒားဟာတရားဝင် TikTok အကောင့်မှာနောက်ဆုံးတင်ထားတာတစ်ခုကတော့သူ့ကို COVID-19 ရောဂါပိုးကူးစက်ခံပြီးအရေးပေါ်ခန်းကိုအရေးတကြီးပို့ခဲ့ကြကြောင်းရေးသားထားပါတယ်။အလက်ဇန္ဒားဟာအသက်6နှစ်အရွယ်မှာပိုလီယိုရောဂါကူးစက်ခံပြီးလယ်ဘေးအောက်ပိုင်းတစ်လျှောက်အောက်ပိုင်းဒေသကနောက်ပိုင်းမှာအသက်ရှူဖို့အတွက်အသက်ရှူကရိယာပေါ်အားကိုးခဲ့ရသူဖြစ်ပါတယ်။သူဟာမကြာခဏဆိုသလိုရင်ငုတ်သင်းမောလိုဆီလင်ဒါပုံစံစက်ကြီးထဲမှာနေရပေမဲ့ပညာရေးမှာထူးချွန်ခဲ့ပြီးဥပဒေပွဲရကဥပဒေနယ်ပယ်မှာအလုပ်လုပ်ကင်ခဲ့သလိုစာအုပ်တုပ်လည်းရေးသားပြုစုခဲ့သူဖြစ်ပါတယ်။အမှုလိုက်ရှင်းနေတူဖြစ်တဲ့အလက်ဇန္ဒားဟာခန္ဓာကိုယ်ကိုမမတ်ထားနိုင်အောင်အထူးတီထွင်ထားတဲ့အထူးဘိန်းတက်ကလထိုင်နဲ့တရားရုံးမှာအမှုတွေ့လိုက်ခဲ့သူဖြစ်ပါတယ်။တန်အဆုတ်ဆိုတာကမော်တော်ပတ်အနေနဲ့တက်ထားတဲ့အလုံးပိတ်အခန်းဖြစ်ပြီးဖိအားကိုလိုသလိုနှိမ့်မြင့်တက်ကြလှုပ်စေပြီးလူနာရဲ့အဆုတ်ကိုအလုပ်လှုပ်စေတာပါ။အလက်ဇန္ဒားဟာဒီစက္ကန့်ထဲမှာအချိန်အကြာဆုံးနေရသူဖြစ်ဂင်းနစ်ကမ္ဘာစံချိန်တင်ထားသူလည်းဖြစ်ပါတယ်။သူတည်ဆုံသွားကြောင်းကိုညီဖြစ်သူဖိလစ်အလက်ဇန္ဒားကသူ့ရဲ့လူမှုကွန်ရက် Facebook မှာဗုဒ္ဓဘာသာအစိုးရကတင်ထားခဲ့သလိုအလက်ဇန္ဒားအတွက်ရမုံငွေရှာဖွေနေတဲ့မတန်ဆန်းသူတွေရေးဆောင်ရွက်တဲ့အဖွဲ့ကလည်း GoFundMe ရမုံငွေဝက်ဆိုက်မှာ website မှာအတည်ပြုထားပါတယ်ခင်ဗျာ။